ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်နေရာတဲ့မြန်မာနိုင်ငံမှာမကြာသေးခင်ရက်တွေအတွင်းဆေးရုံကိုအချိန်နှောင်းရောက်လာပြီးမှဒီဆုံးသူတွေများလာနေတာကြောင့်အချိန်မီပြသဖို့ကျွန်မ၏တာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ မကြာသေးခင်ကတည်းကစလို့ကာယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာအခုဆိုရင်နေ့စဉ်အတည်ပြုလူနာတဲ့1600တိုးလာနေသလိုတည်ဆုံးသူအရေအတွက်ဟာလဲလာပိုင်းအတွင်းမှာ900လောက်အထိဖြစ်လာခဲ့တာပါတည်ဆုံးသူတွေထဲမှာတော့အထူးသဖြင့်ယောဂအခြေအနေဆိုပြီးမှဆေးရုံကိုရောက်လာသူတွေများလာနေတာကြောင့်အခြေအနေစိတ်ကူးတာဖို့ခံယူဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနဘ ਹੁ
ကူးစက်ယောဂတိုက်ဖျက်ရေးဌာနဝင်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖွေယူအေးကိုပြောပါတယ်။လက်ရှိရန်ကုန်ရဲ့အနေအထားကတော့ဆင်းနာနဲ့တက်တာမှာတော့ဆင်းနာကတော့နည်းနေတော့ဝင်ဆိုပေမဲ့လို့မကြခင်ဒီအတွင်းမှာလည်းဆေးရုံဆင်းတဲ့သူတွေများလာမယ်။ဒီနေရာမှာဆေးရုံဆင်းတာနဲ့တက်တာတွေကလည်းဘယ်တော့မှတော့တူနိုင်မှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့ကဆေးရုံဆင်းတာတက်တာတွေက ရဆိုလို့ရှိရင်သူကဆိုလို့ရှိရင်10ရက်နောက်ပိုင်း17ရက်ဆိုရင်မကူးဆက်နိုင်တော့ဆိုရယ်အထောက်ထားတွေအဖြစ်ဖြစ်ဆုံးရှိပြီလားဖြစ်ပါတယ်ဒီဟာနဲ့ကျမတို့ကိုက်နေပြီးတော့ဒါဆောင်ရွက်တာဖြစ်ပါတယ
်တန်မြာလူနာရီရဲ့တခွင်းနမူနာတွေကိုတော့ရန်ကုန်မန္တလေးနေပြည်တော်နဲ့မော်လမြိုင်တောင်ကြီးစစ်တွေစတဲ့မြို့တွေမှာရှိတဲ့တခွဲဌာနဆက်တက်ခုကနေစစ်ဆေးတည်ပြုပေးနေတာပါအတီးပြူလူနာတွေကယောဂပြောက်ကင်းသွားသူတွေကိုဆေးရုံစင်ဝင်ပြောင်းလဲလိုက်တဲ့မူအရအခုရက်ပိုင်းတွေမှာဆေးရုံစင်ဝင်ရသူဥယေဟာလည်းထောင်ကနန်းဝင်းကျင်မှာရှိလာပါတယ်။ဒီလူနာတွေကိုသတ်မှတ်ချက်တွေနဲ့အညီဆေးရုံစင်ဝင်ပေးနေတယ်လို့လည်းဒေါက်တာခင်ငင်ကြီးကပြောပါတယ်
။ပြီးခဲ့တဲ့နော်ဒီနှစ်ရက်လောက်ကလှုပ်ထားတဲ့ကျမတို့ရဲ့တည်ဆုံတဲ့သူရဲ့ analyze လုပ်တဲ့အခါမှာဆိုလို့ရှိရင်အလောင်းကတည်ပြီးတော့မှရောက်လာတဲ့ယာကန်တော့ဆိုရင်အဲ့တော့18ယာကန်မျိုးရှိတယ်။အဲ့ဒီမှာအော်စရာကောင်းတဲ့ထူးဆန်းတာတစ်ခုကဆေးရုံကိုသိပြီးတော့မရဘူးဒါပေမဲ့ဆေးရုံရောက်တယ်ရောက်ပြီးနိုင်ပိုင်းအတွင်းမှာပဲသိတယ်တကယ်ဘလို့မှခုတောက်လို့မရအောင်အဆုတ်ကပြက်စီးနေပြီဘလို့နီးနဲ့ပြန်ကောင်းတွေးကြည့်ပေးမလားတကယ်တော့ထိတ်တန်းဆေးတွေပေးမလားဘာစီးနေမှလုံးလုံးကဲလို့မရတော့တဲ့ဆုတ်တရားနော်တော်တော်ကြီးချိန်ကြီးဆိုးတဲ့အာမျိုးရောက်လာတယ်ဒီဥစ္စာဘလောက်ကြာခိုင်းတော့ရှိလဲဆိုလို့ရှိရင် 24 hour အတွင်းမှာနော်ရောက်ပြီးတော့24 နာရီအတွင်းသိတယ်သူဟာဆိုလို့ရှိရင်တည်ဆုံးတဲ့သူတွေရဲ့30ရာခိုင်နှုန်းရှိတယ်အဲ့ဒီမှာ9ရက်မြောက်မှာအာဆိုလို့ရှိရင်တော့တိတ်ဆုံးတဲ့သူရဲ့နော်ရာခိုင်နှုန်း2ရာခိုင်နှုန်းပဲရှိတော့ပြောချင်တာတော့ဆေးရုံကိုစောစောရောက်မယ်စောစောကုသမှုခံယူမယ်မြင်းမြန်ဆန်းဆန်းနော်ဆေးရုံကိုဟိုရောက်အောင်ဒီတားဆုံးနေနေရလဲပို့နိုင်မယ်ဆိုရင်အသက်ရှင်တဲ့ရာခိုင်နှုန်းအများကြီးများတယ်ဆိုတော့ပိုသိစေချင်ပါတယ
်မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးမြို့သားအဆင့်ဘို့ဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြည်သူတွေစိုးရိမ်မှုမလွန်ဖို့နဲ့ကျမ်းမာရေးကိုကိုယ်တိုင်ဂရုစိုက်ဖို့ကအဓိကဖြစ်တယ်လို့အွန်လိုင်းကနေတစင်သတိပေးထားပါတယ်
။ကျမတို့အနေနဲ့အကောင်းဆုံးဆေးတွေရအောင်လို့ပြည်သူတွေအတွက်ကျမတို့စီစဉ်ပါတယ်။နောက်ပြီးတော့ကျမဟိုပြောရခက်တဲ့ remnant survey ပေါ့နော်။အဲ့ဒီဆေးရဆိုလို့ရှိရင်လေကျမတို့တတ်နိုင်သလောက်ဟိုဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေအတွက်သုံးပါလေသို့တော်လည်းကျမတို့အများကြီးမရှိပါဘူးဆိုတော့ကျမတို့ပြောပြရစီအခုဆိုလို့ရှိရင်ကျမတို့မှာရှိတဲ့နှုံးကထောင်ကနန်းလောက်အတွက်ပဲသုံးနိုင်တာဖြစ်ပါတယ်ထောင်နှောင်းလောက်အတွက်ပဲသုံးနိုင်တယ်ဆိုတော့ထပ်ပြီးတော့လည်းကျမတို့တတ်နိုင်မှာရအောင်လို့လုပ်ပါမယ်ဒီဆေးနဲ့ဆိုရင်တရားရာဂိုင်းနှုံးအမခံနေလို့လည်းကျမတို့ပြောလို့မရပါဘူးဒီဆေးကိုကဘယ်လိုပဲစွန့်စွန့်တရားရာဂိုင်းမှုတရားရာဂိုင်းနှုံးအမခံချက်မရှိပါဘူးနောက်ပြီးတော့ကျမတို့အခုအချိန်ဒီမှာတော့ယောဂကုသသူတွေတရားရာဂိုင်းနှုံးအတွက်ကျမတို့ကနေပြီးတော့သုံးပေးနိုင်တဲ့အခြေအနေလည်းမရှိပါဘူး။တတ်နိုင်တဲ့များတော့ကျမတို့လုပ်ပေးနေပါတယ်။ထပ်ပြီးတော့လည်းရအောင်လုပ်ပါမယ်
။ကျမအရင်နဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတီးပြူလူနာပေါင်း3438ဦးရှိနေပြီးသေဆုံးသူကတော့693ဦးရှိနေပါတယ်။ကျမအရင်နဲ့အောက်စားဝင်ကြီးဌာနပြည်တော်စုဝင်ကြီးဒေါက်တာမြင့်ထွေးကယောဂကာဝေးရာမှာလိုအပ်တဲ့ကာဝေးရေးပစ္စည်းတွေနဲ့စိတ်ပစ္စည်းတွေကိုဖြည့်ဆည်းပေးနေပြီးနောက်ထပ်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းအများဆုံးဖြန့်ဝေပေးမှာဖြစ်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအသိပေးထားပါတယ်။အဲဒါအပြင်ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေရတဲ့အပေါ်တိခန့်ပေးဖို့ကိုလည်းမြစ်တာရပ်ခံထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။